တော်တာရှင်များရှင်ကျမတို့မြန်မာနိုင်ငံဟာလှပမှုနဲ့ကြေကွဲမှုတွေရောပြောနေတဲ့နေရာပါတဘာဝတရားရဲ့တယံဇာတအလှအပတွေနေရာအနှံ့မှာရှိတယ်လို့စစ်အာဏာရှင်ရဲ့မတရားဖိနှိပ်မှုကြောင့်မခံမရနိုင်ရဖြစ်ရမှုတွေဝမ်းနဲ့ကြေကွဲစရာတွေကိုမြန်မာပြည်သူလူထုတွေတွေ့ကြုံရင်ဆိုင်နေရပါတယ်ပြည်သူလူထုရဲ့နှလုံးအိမ်မှာဝင်နဲ့မမျှတဲ့ဒုက္ခတွေဆွဲချိတ်ထားတယ်လို့ခံစားနေကြရပါတယ်ဒါပေမဲ့ဒီအဖြစ်ဆိုးကိုလက်မြောက်ရှုံးမပေးဘဲလူအာမန်ရှိသလောက်ယုံထကြပါတယ်လူဘဝဆိုတာတိုက်ပွဲမဟုတ်လားတိုက်ပွဲမရှိဘဲလူအရေးချင်းကမတိုးတက်ဘူးပန်းခင်းလန်းကြီးရှောက်နေရရင်လူစွမ်းလူစပြရတော့မှာမဟုတ်ဘူးလို့မြမပြည်ပြည်သူလူထုနဲ့ကျမတို့နိုင်ငံရေးအချင်းကြမိသားစုတွေအင်အားတိုးစေတဲ့အဟာရစကားကိုအဖွားလူထုတော်အမကပြောခဲ့ပါတယ်ယနေ့မြန်မာနိုင်ငံနဲ့စားဝတ်နေရေးအတွက်ရုန်းကန်တိုက်ပွဲဝင်နေရတဲ့ပြည်သူလူထုတွေထဲမှာယုံကြည်ချက်ကြောင့်အချင်းကြနေတဲ့နိုင်ငံရေးသမားနဲ့အတူသူ့မိသားစုတွေလည်းထောင်ဝင်စားဆိုတဲ့တိုက်ပွဲပါဝင်နေရပါတယ်နိုင်ငံရေးသမားနဲ့အချင်းကြမိသားစုတွေကတော့နှစ်ထပ်ကွန်းတိုက်ပွဲဝင်ရတဲ့လူတွေပါဝါဆိုးဝါကောင်ရေဖောင်ဖောင်ဆိုတဲ့ခုလိုအချိန်မှာမြစ်ကြီးနားအချင်းထောင်ကလေးအချင်းထောင်ခန်းကြီးအချင်းထောင်တွေကသူတွေကိုထောင်ဝင်စားတွေ့နိုင်ဖို့အချင်းကြမိသားစုတွေပင်ပန်းဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရပါလိမ့်မယ်ကျမတို့အချင်းကြမိသားစုတွေထောင်ဝင်စားတွေ့နိုင်ဖို့လေရင်မီးရထားကားသင်းမော်ရှော်တဲအဆရှိတဲ့ရင်တွေကိုအားပြုသွားရပါတယ်ဒီခီးတွေထဲမှာလေရင်ခီးကိုမစင်းစားဝင်ပါဘူးလေရင်လက်မှတ်ဝင်နိုင်ဖို့လာချီပြီးစောင့်ရတဲ့အတွက်နာယီပိုင်းနဲ့ရောက်တဲ့လေရင်ခီးကိုမစင်းစားရဲတာပါတခြားရွေးချယ်စရာမရှိဘဲလေရင်လမ်းတစ်ခုသာသွားနိုင်တဲ့ပူတာအိုမိုင်းဆက်အချင်းထောင်ကိုထောင်ဝင်စားသွားတွေ့မဲ့မိသားစုတွေသာမလွှဲမရှောင်သာလေရင်ကိုအားပြုကြရပါတယ်လေရင်လက်မှတ်ကရိုးရိုးခီးတွေတန်မှန်ပြည်သူတွေအတွက်မလွယ်ကူပါဘူးစစ်တပ်နဲ့တပ်မိသားစုဦးစားပေးပြီးတပ်မှုဗိုလ်မှူးတွေနဲ့ရင်းနှီးသူများသာလက်မှတ်ဝယ်လို့လွယ်ကူပါတယ်ဒီတော့ခရီးအဆင့်ဆင့်သွားနိုင်ဖို့ပထမဆုံးမီးရထားကိုရွေးချယ်ရပါတယ်မီးရထားကကားတဲ့တက်တောက်တက်တာရှိပါတယ်ခြေခီးအဆင့်ဆင့်အတွက်အင်အားချွေတာလို့လည်းရပါသေးတယ်ဒါပေမဲ့မီးရထားလက်မှတ်ကလည်းကူးသွားကူးဝယ်လို့မရပါဘူးသုံးရက်ကြိုပြီးဝယ်ရပါတယ်ဝယ်တဲ့အခါမှာမနေ့ခုနှစ်နာရီရောက်မဲ့ရထားလက်မှတ်ကိုမနေ့နှစ်နာရီတည်းကအိမ်ကထွက်ပြီးရန်ကုန်ဘူတာကြီးအနောက်ဖက်လက်မှတ်ရုံရှိတန်တကားမှာမှီပြီးရက်နေနိုင်မှရထားလက်မှတ်အတွက်စိတ်ချရပါတယ်မိရထားတစ်တွဲမှာထိုင်ကုန်64ကုန်ပါပြီးတွဲပေါင်း10တွဲကျော်ပါတယ်အထက်တန်း4တဲ့အိတ်စင်3တွဲပါပါတယ်ဒါပေမဲ့အိတ်စင်9ဆောင်းအထက်တန်းလက်မှတ်ဆောင်းရင်20လောက်ပဲရောင်းပါတယ်ဒါကြောင့်တကားဝမှီးပြီးရက်နေတကားခွင်နာနဲ့လက်မှတ်ယုံရှိကိုကအပြေးရောက်နှင့်နီးမှတော်ကာကြပါတယ်ခုလိုမိုးရင်းဆိုမိုးရင်မိချင်းကြိုက်ခံပြီးမတ်တက်ရက်နေရမယ်အချင်းကြမိသားစုတွေနဲ့ခရီးသွားပြည်သူတွေဘယ်လောက်ပင်ပန်းဆင်းရဲလိုက်မလဲဆိုတာကျမကိုချင်းစာနိုင်ပါတယ်ဟိုတုန်းကတကုံမန်းဆိုတဲ့မိရထားကိုညနေ 3:15 စီမနေ့ 6:00 မန္တလေးရောက်မန္တလေးကနေအနေနဲ့အရရက်ရှစ်ခီးဆက်မဲ့သူတွေအတွက်အဆင့်ကိုပြေးလို့ဒီမနာနေပြည်တော်ဖြစ်ပြီးကလေးကရန်ကုန်မန္တလေးမီးရထားအချိန်တွေပြောင်းလဲခဲ့ပါတယ်။နေပြည်တော်ကအုပ်စိုးသူတွေရဲ့လုံခြုံရေးကိုထိပါမှဆိုးလို့ညနေတကောင်ရထားမဖြတ်ရဘူးလို့အမိန့်ထုတ်ထားပါတယ်။အများပြည်သူစီးတဲ့ရထားခရီးစဉ်တွေကိုရှေ့တိုးနောက်ဆုံးနဲ့နေပြည်တော်ဖြတ်တဲ့အချိန်ည8:00နောက်ဆုံးဖြစ်အောင်စီစဉ်ကြပါတယ်။ဒီတော့ရန်ကုန်မန္တလေးရထားတွေကမနေ့4:00 5:00စီးည10:00မန္တလေးရောက်နေ့လယ်7:00ခွဲစီမနေ့3:00မန္တလေးရောက်နေရှစ်ခီးဆက်ဖို့အခက်တွေ့ရပါတော့တယ်မလိုအပ်ဖဲတဲခိုကန်းစီရိတ်ခီးစီရိတ်တွေထပ်ပြီးကုန်ရပါတယ်ပြည်သူလူထုလမ်းခီးအစီပြေချောမွေ့ဖို့တဲ့အုပ်စိုးသူရဲ့လုံခြုံရေးကိုသာစဉ်းစားကြတာပါအုပ်စိုးသူကလည်းသူတို့တည်မြဲဖို့အတွက်သူတို့အစိုးရရန်နေရာကသူတွေအကျင့်ပြက်လက်စားမှုတွေဘလောက်လုံလုံအေးမယူပါဘူးဒီတော့ယထာလက်မှတ်တွေကို VIP အတွက်ဘလောက်ဌာနဆိုင်ရာအတွက်ဘလောက်စစ်တပ်အတွက်ဘလောက်လာစာရင်တဲ့မလုံလောက်လို့အပုံဝေရှာနိုင်မှုအတွက်ဘယ်လောက်ဆိုပြီးခွဲချမ်းလိုက်တာကျမတို့ခရီးသွားပြည်သူတွေအတွက်လက်မှတ်ဆောင်ရင်3ရက်ကြိုဝယ်တာတောင်အိတ်စင်လက်မှတ်10ဆောင်မကျော်ပါဘူး ဒီလိုအထက်တန်းတွဲဆောင်ရည်20မကျော်ပါဘူးအဲ့ဒီလောက်ခက်ခဲတဲ့ရထားလက်မှတ်ဝယ်ပြီးကျမတို့အချင်းကြမိသားစုတွေကပတ်ချက်ချင်းနေ ICRC မှာခီးသွားလက်မှတ်ပြပြီးရှစ်ခီးအတွက်ငွေထုတ်ရပါတယ်ကျမတို့အချင်းကြမိသားစုတွေ ICRC ကြောင့်လား ဝေးလံခေါင်းပြီးတဲ့အချင်းစခန်းတွေစီထောင်ဝင်စာတွေ့နိုင်ကြတာပါအချင်းကြမိသားစုတွေရဲ့အခက်အခဲအကျက်တဲတွေကလည်းရင်းနှီးစရာလဲကောင်းကြေကွဲစရာလဲကောင်းလာပါတယ်ဒုက္ခရောက်ပုံရင်းမတူပေမဲ့ဒုက္ခကိုခံစားရတာချင်းကတော့တူကြပါတယ်ကားရထားလက်မှတ်8000တပေါင်းကျိုးဝယ်နိုင်ဖို့ဝေး ICRC ရှိတယ်10000လမ်းစုံလာဖို့ဘတ်စကားက200-300ရောင်မရှိတဲ့ အချင်းကြမိသားစုတွေလည်းအများကြီးပါကျမနဲ့ကြုံခဲ့ရတဲ့အချင်းကြမိသားစုဝင်အကြောင်းလေးပြောပြခြင်းပါသေးတယ် ICRC ကသကောင်စင်းဝင်မိသားစုမှဖြီးစေပေးပါတယ်သကောင်စင်းမပြနိုင်ရင်ဆွေမျိုးတော်ဆက်ကြောင်းရဲစခန်းထောက်ခံစာပြနိုင်ရပါတယ်တောင်တကုံ 105ရပ်ွက်မှာနေတဲ့အချင်းကြမိသားစုကိုရဲစခန်းထောက်ခံစာလုပ်ပေးဖို့ကျမကိုအကူအညီတောင်းပါတယ်ကျမကသူ့ကိုကူညီနိုင်ဖို့တောင်တကုံကိုမနေ့ရှင်းနိုင်ရောက်သွားပါတယ် သူကလည်းကျမရောက်သွားတော့တိတ်ကိုဝမ်းသာသွားတယ်။ငါမြမလာမယ်ဆိုလို့အမအစောကြီးသမင်းချက်ထားတာတဲ့။ကျမကလည်းဒီလောက်ချိုးတက်နေတဲ့ကြားကတာဝန်ကြီးလိုက်တာမကျွေးပါနဲ့အမရဲ့လို့ညင်းတော့သူကတိုးတိုးလေးကပ်ပြောပါတယ်။သူစကားကိုကျမနားနဲ့မကြားရပဲနှလုံးသားနဲ့ကြားလိုက်ရပါတယ်။ ICRC သွားဖို့လမ်းစီနှစ်ရာကုန်မှညီမရဲ့။ဒါကြောင့်စောစောသမင်းချက်ပြီးညီမကိုစောင့်နေတာအခုအမသမင်းအိုးသွားပေါင်မလို့ပဲ။